အခုလိုရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုအထိကျူးလွန်ရာရောက်နိုင်တဲ့အထောက်အထားတွေထပ်မံတွေ့ရှိနေရတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူအခွင့်အရေးကောင်စီကိုအစီရင်ခံစာတင်သွင်းဖို့ရှိနေပါတယ်မြန်မာအစိုးရခေါင်းဆောင်တွေဟာပြည်တွင်းမှာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဟန်တားတာမျိုးဖြစ်တင်ရှုတ်ချတာမျိုးတွေရှိခဲ့ကြောင်းအစီရင်ခံစာမှာပါရှိပါတယ်။ရန်ကြီးလီရဲ့အစီရင်ခံစာနဲ့ပတ်သက်လို့တက်တီအထောက်ထားအပြည့်စုံပြပါအခုဆွဆွဲနေတဲ့လူမျိုးရုံးတပ်ဖြတ်မှုဒီလူမျိုးစုလိုက်ရှင်းလင်းမှုတွေဟာမြန်မာအစိုးရရဲ့မူဝါဒမဟုတ်ကြောင်းအမေရိကန်ဆိုင်ရာမြန်မာတန်မကြီးဦးအောင်လင်းကညင်းဆိုလိုက်ပါတယ်။တန်မကြီးဦးအောင်လင်းကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ကမြန်မာပြည်နဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအဓိကကတော့သူကဒီမြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့အထောက်အထားတွေထပ်ပြီးတွေ့တယ်ဒါကြောင့်စုံစမ်းစစ်ဆေးဖို့လိုတယ်ဆိုပြီးထပ်ပြီးတင်တာရှိတယ်ပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတန်မကြီးအမှတ်ချက်များတစုံတရာပေးနိုင်မလားလို့ပါရှင
်ကျွန်တော်ကတော့အခုကုလသမဂ္ဂနဲ့ပတ်သက်တဲ့ဒီစားတွေကျွန်တော်တော့လောက်တာတော့မဟုတ်ပါဘူ
းဒါ
ပေမဲ့ကျွန်တော်နည်းနည်းပြောလို့ရတာကတော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ပြည်တော်စုဝန်ကြီးလည်းပြောပြပါမယ်။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပြောချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုသက်သေထောက်ထားနိုင်ပြပါ။ကျွန်တော်တို့အနေနဲ့ရှင်းပြဖို့ဆင်သင့်ရှိပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ထပ်ပြီးတော့ပြောပြရစီ
။ဟုတ်ကဲ့ရှင်။သူ့အစီရင်ခံစာထဲမှာပါတာကဒီမြန်မာအစိုးရဘက်ကခေါင်းဆောင်နေနေနဲ့ပေါ့နော်။ဒီလိုလူခွေချိုးပေါက်တာတွေကိုဟန်တားတာမျိုးတားဆီးတာမျိုးပြစ်တင်ရှုံချတာမျိုးမရှိဘူးလို့ပြောထားပါတယ်။ဆိုတော့အဲ့ဒီအပေါ်မှာရောတမ္မကြီးဘလို့များဒီပြောဆိုဆွဆွဲချက်နဲ့ပတ်သက်ပြီးဘလို့များတုံ့ပြန်ခြင်းပါလဲရှင်။
အဲ့ဒါနဲ့ပတ်သက်ပြီးတော့မနေ့ကလည်း VOA မှာဝန်ကြီးဦးတောင်ထွန်းပြောထားတဲ့ဟာတွေကိုမှတ်ချက်ပြုထားတာရှိပါတယ်။သတင်းထည့်ပြတာဖြစ်ပါတယ်။ VOA လည်းသိရှိပြီးလို့ကျွန်တော်ထင်ပါတယ်။ဦးတောင်ထွန်းကလည်းပြောပြပါပြီ။မြန်မာနိုင်ငံဒီကိစ္စနဲ့သူ့အခွင့်အရေးချိုးဖောက်တာတို့ဒီလူမျိုးစုတက်ဖြတ်တာတို့လူမျိုးသားဆင်တဲ့ဟာနဲ့ပတ်သက်ပြီးတော့အစိုးရရဲ့ဘူဝါဒမဟုတ်ပါဘူး။အငြင်းရန်ဆန့်ကျင်ပါတယ်လို့ပြောပြတာဖြစ်ပါတယ်။
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာစစ်တပ်ဘက်ကနေပြီးတော့လူခွေချိုးပေါက်မှုတွေရှိနေတယ်ဆိုပြီးကျူးလွန်တာလည်းရှိပါတယ်ဒါပေမဲ့တကယ်ဖြစ်ခဲ့တဲ့တချို့ဖြစ်ရပ်တွေကိုစစ်တပ်ကိုယ်တိုင်ကလည်းဒီစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးတော့မှပြန်ပြီးစစ်ဆေးနေတာမျိုးတွေအရေးယူတာမျိုးတွေလည်းရှိပါတယ်ဒီလိုအခြေအနေမှာဒီလိုထပ်ပြီးတော့ဆွဆွဲချက်တွေနဲ့ထပ်ပြီးတော့ဆွဆွဲလာတဲ့အပေါ်မှာရောတမ္မကြီးဘလို့များပြောချင်ပါလဲရှင
်ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့နိုင်ငံရဲ့ပြောထားပြီးသားဖြစ်ပါတယ်ဒီလိုမျိုးကိစ္စတွေရှိမှဆိုလို့ရှိရင်အချက်လက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြပါကျွန်တော်တို့ရင်ဆိုင်ဖြည့်ရှင်းဖို့အဆင့်နဲ့ရှိပါတယ်ဆိုတဲ့ဟာကိုထပ်လောင်းမလို့ပြောပြရစီ
ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါတမ္မကြီးဒီလိုမျိုးကုလသမဂ္ဂမှာရောနိုင်ငံတကာမှာပါပေါ့နော်ဒီနောက်ဒီတခြားဒီသတင်းမီဒီယာတွေမှာပါမြန်မာအစိုးရအထူးသဖြင့်ဒီရခိုင်ရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဆွဆွဲပြောဆိုတာတွေခုနဖိအားပေးနေတာမျိုးတွေနောက်ခုနပြောလို့ပေါ့နော်ဒီဟိုစီရင်ချက်တွေမှတ်တမ်းတွေနဲ့မှပြောနေတဲ့ဟာမျိုးတွေလည်းရှိနေတယ်အဲ့ဒီအနေထားပေါ်မှာတမ္မကြီးအနေနဲ့နိုင်ငံတကာကိုရောကုလသမဂ္ဂကိုရောပေါ့နော်ဘယ်လိုများတမ္မကြီးတုံ့ပြန်ချင်တာရှိပါလဲရှင်
ကျွန်တော်ကတော့ကျွန်တော်တို့ရဲ့အစိုးရမူဝါဒအတိုင်းပဲကျွန်တော်ပြောပြရစေဒေါ်အောင်ဆန်းစုကြည်လည်းပြောပြပါပြီကျွန်တော်တို့နိုင်ငံဆိုလို့ရှိရင်စေနာတန်တန်နဲ့တကယ်ပဲမေတ္တာတရားထားပြီးတော့ဒီဥစ္စာဆောင်ရွက်နေပါတယ်အဖြစ်မှန်ကိုကျွန်တော်တို့ရင်ဆိုင်ဖို့စဉ်းစားရှိပါတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တွေ့တဲ့အမေရိကန်နိုင်ငံမှာရှိတဲ့အရွာပေါင်းစုံအသီးသီးကိုလည်းကျွန်တော်ပြောနေပါတယ်ဆက်လက်ပြီးတော့ပြောဖို့ရှိပါတယ်ဆိုတဲ့ဟာလည်းတော့ပြောပြရစေ
ဟုတ်ကဲ့ရှင်တမ္မကြီးဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်တယ်မှာပဲ
ဟုတ်ကဲ့ပါ